မင်္ဂလာညနေခင်ပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းကီလိုမီတာ18 19 25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုကအခုညနေခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆွမျက်မှမရှင်။ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။အမေရိကန်မှာတော့သမရဘော်တရားစွဲနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်တစ္ဆာဖောက်မှုနဲ့အပြစ်ရှိတယ်လို့သမရဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်ဘက်မှာဒီကနေ့မနေ့ဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အခုလိုသိကြရမှာပါ။အ
ိုင်းနာပါပဲအဲ့ဒါကပြီးတော့တိုက်ပွဲဖြစ်နေတာပေါ့။လုံလုံရေးချပွဲဝင်နေအောင်လားနေနေရှင်းတဲ့အခါမှာအေးနဲ့ထူးထူးမှုဖြစ်ပြီးတော့မှလူကြီးကိုကြီးဖြစ်တာ။ဥပကတော့ဘာအောင်ပြူ။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။တခါဒီနေပြည်တော်ကတပ်ငယ်မထိမှုမှအပြန်အလှန်တရားစွဲဆိုနေကြတဲ့အခြေအနေကိုလည်းပြောပြပေးဦးမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အီရတ်နိုင်ငံအတွင်းမှာတပတ်အတွင်းမှာပဲလူ100ကျော်သေဆုံးခဲ့တဲ့ဆန္ဒပြပွဲတွေဘာကြောင့်ဖြစ်ခဲ့သလဲဆိုတာလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနိုင်ရအောင်တိုက်ခိုက်ပေးခဲ့တဲ့အမေရိကန်တပ်တွေအနေနဲ့နောက်စစ်ဆင်ရေးတွေမှာပါတော့မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဂျက်ပ်တာယေအာဒိုဝန်နဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်စကားပြောစဉ်အသိပေးခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အခုလိုလုံးလိုက်တဲ့အတွက် IS တွေကိုချိန်မုံနေတဲ့စစ်စင်ရေးမှာဆိုးကျိုးတက်ရောက်မှုတွေရှိလာလိမ့်မယ်လို့ကတ်ချူမျိုးတွေဥဆောင်တဲ့ Syrian Democratic Forces SDF တပ်ပေါင်းစုကတုံ့ပြန်ခဲ့ပါတယ်။တူရကီနဲ့ထိစပ်နေတဲ့ Syria နိုင်ငံနေရာတွေကနေ American တပ်တွေရုတ်သွင်းသွားပြီလို့ SDF တပ်တွေကပြောပါတယ်။ကတ်တွေ Arab တွေ Syria လူမျိုးတွေအနေနဲ့ကိုယ့်အမျိုးကိုကာကွယ်ဖို့ခိုင်ခိုင်မာမာစုစည်းပြီးတော့ SDF တပ်နဲ့အတူရပ်ကြပါဖို့လည်း SDF ရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ဆီးရီးယားက IS စစ်သွေးကြောအဖွဲ့ကိုနိုင်အောင်တိုက်နိုင်ခဲ့တဲ့တိုက်ပွဲတွေမှာကတ်ပြည်သူစစ်အဖွဲ့တွေရဲ့အခန်းကအဓိကပါဝင်ပါတယ်။အဲ့ဒီအဖွဲ့တွေကိုတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်နေသတ်မှတ်ထားတာပါ။ SDF တပ်ပေါင်းစုတွေမှအဓိကပါတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘုံအဖွဲ့ခွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။ American ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီးတော့ YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုတွေအပေါ်စစ်ရေးအထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့လှုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုပါတယ်။ဒါဟာဖွဲ့စည်းပုံခြေခံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကဖေရှားနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းအလားတူပြစ်မှုကြီးကျွလွန်တယ်ဆိုတာမျိုးတနင်္ဂနွေနေ့နှောင်းပိုင်းမှာ Twitter မှာ Trump ကရေးသားခဲ့တာပါ။ဒါ့အပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစည်တဲ့ရာဇဝတ်ပြစ်မှုကြီးလိုပါပဲလို့ Schiff ကဒီအောက်လွတ်တော်ကော်မတီကြားနာပွဲတစ်ခုမှာပြောကြားခဲ့တာပါရှစ်ဖြက်ဒီပြောဆိုမှုဟာရည်စရာကောင်းလွန်တာကြောင့်ပြက်လုံးတော်ထတ်ထုတ်စရာမလိုတော့အောင်ကိုရည်စရာကောင်းလွန်နေပါပြီလို့ Trump က Twitter မှာရေးသားခဲ့ပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုခါမှာအောက်လွတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံခြားရေးစည်းကမ်းထိန်းသိမ်းရေးကော်မတီတွေကနေဒီအစ်စ်မြင့်အစိုးရအရာရှိတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေပါပြီအင်္ဂါနေ့မှာတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံ Matt Gordon ဆောင်လန်ဟာဒီအော်ဒတော်ကော်မတီရှေ့မှောက်မှာစစ်ဆေးခံရမှာဖြစ်ပြီးတော့တောက်ကြနေကြရင်ယူကရိန်းဆိုင်ရာအမေရိကန်သံမတ်မရီယိုဗန်နိုဗစ်ဟာသူတာဝန်ကြရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံရမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံခြားရေးဌာနအင်ဂျီရောနဲ့သမရရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေရူဒီဂျူလီယာရီတို့အနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်သေးခံစာရွက်စာရဲတွေကိုပေးပို့ဖို့အော်ဒတော်ကတောင်းခံထားပါတယ်ခင်ဗျာ။
အီရတ်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့နဲ့အတိုင်းမလုပ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုံရအတွက်တာဝန်ခံရမယ်လို့အီရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဘက်ဆာဒါစီတီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ စန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်ခဲ့တဲ့ပဋိပက္ခအတွင်းမှာ73ယောက်ထပ်မင်းနဲ့တေဆုံးခဲ့ပါတယ်။အများပြည်သူအတွက်ပေးတဲ့ရေမိစားတဲ့ဝန်ဆောင်မှုတွေညံဖြစ်လာတဲ့အလောက်ကန်ရှားပါမှုတွေအပေါ်မကျေနပ်လို့စားခဲ့တဲ့တောင်းဆိုမှုတွေကနေအစိုးရတာဝန်ရှိသူတွေအကြီးလိုက်စားမှုတိုက်ဖျက်ရေးအဆုံးတတ်ဖို့အထိပါတောင်းဆိုလာကြပါတယ်။လုံခဲ့တဲ့တပတ်လောက်ကစပြီးဘက်ဒက Iraq Pidae Wijitana Pyongyaga Sininiga Pyovari Sanapya Duri Dangso Mugu Dongyan Naimu Dwe Pyubian Byangle Ye Season Did Kugu Iraq Cabinet Wiji Pwega Tningu Nirunga Topya Mare Sienna Midazuri Dwe Lungu Pulong Ye Tau Banwe Alola Mek Lingeri Dwe Tenambi Mek Alola Mek Lungeri Dwe Tenambi Mek Season We Pawe Mare Sanapya Duri Ne Dwe Sombido Thru Dangso Jadwigu Nathambu Lulare Lule Wijijo Abdel Abdul Magdiga
သူရဲ့ကက်ဘိနက်အဖွဲ့ကိုပြောထားပါတယ်လွန်ခဲ့တဲ့တနင်္လာကမှအစိုးရဖွဲ့ထားတဲ့ဝင်ကြီးချုပ်အက်ဒယ်မက်ဒီအတွက်အခုဆန္ဒပြမှုကြီးဟာအကြီးအကျယ်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပါတယ်အာဖဂန်နစ္စတန်မှာရှိတဲ့ဘက်ဂရောင်းအာဖဂန်အမေရိကန်ပူးရဲ့ထင်းသိမ်းစခန်းကနေအစိမ့်တာလီဘန်အဖွဲ့ဝင်စဲဦးကိုပြန်လွှတ်ပေးလိုက်ပါတယ်တစားကန်ပြည့်ဖန်စီခံရတဲ့အိန္ဒိယနိ ပြန်လွတ်လာတဲ့အထက်မှာတာလီဘန်နဲ့မြို့အုပ်ချုပ်ရေးမှူးဟောင်းနဲ့ဦးလဲပါဝင်ပါတယ်။ပြန်လွတ်လာတဲ့တာလီဘန်တွေကိုတခြားအဖွဲ့ဝင်တွေကကြိုးစုံနေကြတဲ့ပုံတွေကိုလူမှုကွန်ရက်မီဒီယာကတက်လာတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ပြန်မေးဆွဲခံရတဲ့အိန္ဒိယနိုင်ငံသား၃ဦးဟာအာဖဂန်နစ္စတန်နိုင်ငံဘက်ကလန်ဒေတာကလက်စစ်တားပေးဆက်ရုံဆောက်လုပ်ရေးစီမံကိန်းမှာလုပ်နေတဲ့တခြား၄ဦးနဲ့အတူမနစ်တုန်းကတစားကန်ဖြစ်ဖမ်းဆီးခံခဲ့ရတာပါ။အသေးစိတ်အချက်လက်သိရဖို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကိုဖီအိုအေကမေးမြန်းရမှာတော့သူ့အနေနဲ့အသေးစိတ်မသိရှိရသေးကြောင်းနဲ့သိရင်အကြောင်းပြန်မှမယ်လို့ပြောပါရတယ်။အာဖဂန်နစ္စတန်ရဲ့မတည်ငြိမ်တဲ့ပြည်နယ်တွေအတွင်းကဒေသတစ်စိတ်တစ်ပိုင်းဒါမှမဟုတ်တစ်ခုလုံးကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားပါကစ္စတန်နိုင်ငံမှာပြုလုပ်တဲ့တီးတန့်ဆွေးနွေးပွဲတွေကနေအခုလိုအချင်းသာလဲလှယ်ရေးအစီအစဉ်တွေပေါ်ပေါက်လာတာပါခင်ဗျာ။
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5kHz 1068.69 5kHz 1965.65 နဲ့5kHz 25kHz 11.65တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ချင်းနယ်လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဆဲလ်တွေကအောက်ဆီဇင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ William Keeling, Greg Samenza နဲ့ Peter Radcliffe တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရဆိုင်ရာနိုဘယ်ကော်မတီအတွင်းရေးမှူးချုပ် Thomas Bellman ကဆွီဒန်နိုင်ငံ Stockholm မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေသွေးရနယ်ရောဂါ၊ကင်ဆာရောဂါနဲ့တခြားရောဂါတွေကိုတိုက်ဖျက်နိုင်မဲ့နည်းလမ်းသစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာစင်မှာပြောသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့ဆွေးငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်ဆင်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်
။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာလေးကသူဟာခန္ဓာကိုယ်ကြွက်သားလို့ရှာမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာယုံကြောဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါတယ်။ရုရှားနိုင်ငံကိုအလဲပတ်သဘောရောက်ရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုအတိုင်းဝန်းနဲ့တွေ့ဆုံလို့မှာသမ္မတဒူတာတီကအခုလိုပြောတာပါ။အုပ်ချုပ်ရေးဘက်မှပြင်းပြင်းထန်ထန်ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမ္မတဒူတာတီဟာအလုတ်တော်ဝင်နေနဲ့မအားလက်သလိုမိန်ငွန်းရှိရီပြောလို့ရှိသူလည်းဖြစ်ပါတယ်။သမ္မတဒူတာတီကျမ်းမာရေးကြဆင်းလာနေတဲ့လို့ဒီပြည်သူတွေကြားပြောဆိုနေတာရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလဲလဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးလုံငန်းကင်းလှည့်ရေရင်နဲ့မြောက်ကိုရီးယားငါးဖမ်းရင်တို့ဒီကနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်လံရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါရယ်။ငါးခိုးဖမ်းနေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုံငန်းဌာနပြောခွင့်ရကပြောပါရယ်။ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန် Yamato Dai Sureniyama, Yeye Nasen Taimigera Chibiro, Japan Kinle Yeye Ma, Chiji Mama Chigai Mumishige, Ulu Pyogaya, Satoshi Kuwaharaga Pyoware, Japan Tu Siwais on Tamatare Niarego, Myokuria Nap and Demo Huya Lagera Chibiro, Piantra Dwabu, Japan Kinle Demoga, the Ribinis and Ma Taimigera, Lu Pyogayaga, the Nautigo Pyoware, Demo Nasi, Belojan Taimi the Lesurane, Myokuria Nap and Demo Balati Tigai Piasi Dwad Lesurago, Tawin Shiduri, Songani Redule Pyoware, Japan Nagam Yabang Ganoma, Myokuria, Pijinga, Kopa Mu, Mindalare, Japan Bagale, Domi, Kinle Vare.
Is raining in your bay, my loo, chow town low. Need time get it. The ending around jam, you haunt a mugu shaku to she give away. Is the rich she haunt tana down and she do regard the new hama in jimu bounce on two other loo. A day char seaman beat of mubia di tangera lulesuare, the loo season at the channel di south tare. She jarre, mute mute, two yabusura, paloma tematare yam ho pulo. She haunt to the not pinya she. Dina shalam ga bioware. Tell a vimu miope kilometer ngaze. Laga, Harish Munama Lampauni Jaron Chikika Titangere, Dimugo Shadrigawa, She Hong to the Nanemi and Shuaha, Chosenga Hector J won't be the Lunitana Sa Uri Pia Down in the City Dita Piparakmia.
Direct from Washington, the voice of America.
တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေနားဆင်ရမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းဒီမနက်ဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့စပါမယ် ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကွန်းတောင်ရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တင်မနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်အိုင်းနာပါပဲအဲ့ဒါပြောတာအိုင်ဝတ်ဖြစ်နေတာလို့လုံလွေးချက်ပေါ်ပေါ်နေရာဟိုလာနေနေရှင်းတဲ့အခါမှာအေအေနဲ့သူတွေကြည့်ကြတော့ဘူးက
now we do the Guangdong Yao Tan Maro and Matekwe Kita Shiva. Masita Bagani Biro or Eddie Niari Gani Biro, Lenaji and Ninja Majapish Nation Slam Biro Pinera Shiva. The Norobagale Eddie Lenaji Pitania, Wotaya Biro Shinayare and Itari Shiva.
Kondang Yadaru Garo, Kondang Janu Vinci Yari Pema, Taipwe Pinanja, the Duke Yoware.
ဒီနေ့မနေ့ကျော်ကြီးတနင်္လာနေ့ကမှာမင်းလောက်ကတန်ခါကြားရအမှန်နဲ့ကြော်ရတာမှာတော့ဒီကြည့်ကြည့်ပေါ်ထားလမ်းဒီတက်လမ်းဒီအမှန်မှာရောင်းရတာမနာတက်ကရောင်းရအကြာဒီတက်ဒီကိုယ်ကျွန်တော်တို့ကိုယ်ကကြံပြရတယ်ဒီလိုရတယ်ပြီးရတဲ့စနေနေ့ကလည်းတရက်ပြင်ကြေးဝါနေစိုင်းတဲ့ဒရာမှာလုံချုံရေးယူနေတဲ့တမရော်နဲ့ရဲတပ်ဖွဲ့တွေကိုအေးရခိုင်လက်နက်ကန်ဖွဲ့ကနေပြစ်ခတ်ခဲ
ပါတယ်
အမေလေးမိလက်ခင်တော်ဒီအဲ့အားကိုဖြစ်တာဆိုတာလည်းပဲအဲ့ဒါပိုင်းရင်တကားကိုမပစ်တဲ့ဟာလည်းရှိတယ်အဲ့ဒီဘုံရက်နေတာဖြစ်တယ်လို့
ဒီပြကတတ်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်
ကျွန်တော်တို့ဒီကြာညိုပြင်းတရားနာမှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိတာပေါ့နော်မနေ့မွန်လဲအာယုံဆိုအဲ့ဒီမှာလေပုံမှာစစ်တပ်ဘက်ကတော့အကြဆုံးတွေတော်တော်များတာပေါ့
မနေ့ကတော့ရိတ်တောင်မြို့နယ်သီဆွဲကျေးရွာမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးပြေကမှုဖြစ်စဉ်တွင်ရွာသားတွေကျေးရွာကနေတင်းချောင်နေရတယ်လို့သီဆွဲရွာသားကိုလှစိန်ကပြောပါတယ
်ဒီကတိုင်းနဲ့လာတာပေါ့စစ်တပ်ကအပေါ်ကိုဆက်တာပေါ့သူတို့ချီးစစ်ကိုလာတာပေါ့အေးနေမှာသူတက်တဲ့နေရာမှာမိုက်ပေါက်တယ်မှာအဲ့ဒီတော့ဒီကနေတိခိုက်နေတဲ့ကြာတာကလည်းကတော့ရတာရဟာကိုထိစိရတာတွေလည်းကုန်ထွက်ပြီးနေတယ်။အဲ့ဒါအောက်ကစီကြောက်တဲ့ရေကုန်ထွက်ပြီးနေတယ်
။တမတော်ရည်သားတင်မောကလည်းထိစိရွာကိုစိုက်ကတ်ရမှာလမ်းကြောင်းတွင်ဘုံကလုံးပောက်ကွဲခဲ့ပြီးမြမစစ်တပ်ဘက်ကပြစ်ခတ်မှုတွေကြောင့်ရွာသားတွေလည်းကြောင်းလန့်ပြီးစစ်ဆောင်နေရတာပါ။အနောက်ပိုင်းတိုင်းစစ်တနာကျုပ်တမတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့ထိစိရွာဘုံကွဲမှုမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်။သီဆွေရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွေရခိုင်တုကကအတည်ပြုပြောပေမဲ့လည်းတိုက်ပွဲဖြစ်စဉ်ကိုမသိရသေးဘူးလို့ဆိုပါတယ
်။သီဆွေဘက်မှာတိုက်ပွဲဖြစ်တာတော့ရှိတယ်လို့ပြောတယ်။တိုက်ပွဲအသေးစိတ်ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးဗျ။
ဒီရပိုင်းတွင်ပူရီတောင်ယသိတောင်ကြောက်သောမင်းပြဘုံလူကျော်မြို့နယ်တွင်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။လက်ရှိရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ဆစ်ရှောင်းရွာရဦးရေ
5000ကျော်ရှိနေပြီလို့ရခိုင်ရက်ဖက်ဖွဲ့တွေကပြောပါတယ်ခင်ဗျာ။နိုင်ငံပြပြခဲ့တဲ့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေကိုနားဆင်ကြကြတာပါရှင်။ခုတော့နေပြည်တော်ကတက်ငယ်မလေးမှုဘက်ကိုအလှည့်ပေးကြပါတယ်။အပြန်အလှန်တရားဆွဆွမှုတွေပိုတိုးလာနေတဲ့ဗစ်တိုးရီးယားတက်ငယ်မလေးအမှုရဲ့နောက်ဆက်တွဲအမှုတွေမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြေသူတဦးတယောက်ရဲ့ဩဇာအာဏာလွှမ်းမ Yasian, some chef Muri Yabo, the Aubri Lanjang Dine set Dwajama Tete, Jang Digani, Yong Toma, Tasanya Shinriga, Josu Kejaraba, Satu Songs and Tari, Masumo, Suzi, Dimja Tawarishin.
Nibiro Matishi, a Western Hill, Nicklating Jangmaro, attend the Nijo Yue. Mingling at U, Lima Saya, Nanjing Hare, so we suswe Tare, Tangem Remuha. Nanga no the Mayong Bawin, the money and the Wanga Biduiga, say Bawins as one is Sangi Nigi Jare Mupibare. Dimuma Liba Sanga Yen, the Aswe Kayare Shinidi, Suswe Kayabido, Pansy Tainting Kantayadu, Janga Yamong Angine, Tanya Chikayadu Nigo Ubawin, Nina Kayadu, Vidoria, Kayagan Shimi, Dazuini, Dre, Yadare Diasi, Mujabu, Napashinuri Paga, Diauri Lanjang, Dain Sanga Dwame, Lupio Sutaraba. Tigene Dudiajin Yong Tolare, Vidoria Mumadiaswe Kantayare, Diakan Aungjibaga Laipa Sawya Benide, Shini Do Su Daliango, Jao Choye Mudo Oma Langa, Diabian Swe Sutare Mumaro, Do Su Daliang Baga, Jozao Shini Pia Laipa Sawya Benide, Nyamaning Shini Dimya Pujoga Dialudo Shini Uting Tan Uga Leshi Mu Chini Pyobiawale. Akulu Bianla Diaswe Sumuri Boom Yalare, Nyabi Duga Se Widza Sanji Nide, Vidoria Mumaro, Laipa Sawya Bini de Dialudo Shini Nine. Nyamaning a Diasin Yeha, Midi Apuezi, Midu Udia Yema Oza Anna Lamuta Yamu Mashibe, Nyatare Diaisi Muri Bobao Lazibu, Ubri Bound doing any Yeti Sawya Dwajama Chedelu Shiniji Udin Danga Piovani.
A boosting comedy in Fanda, that thing the other way. Also, the other thing is that the general who is 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 the ที่อาศัยอยู่เนี่ยปัจจัยเป็นอินสติทิวชันนี่ก็อย่างเดียวกันที่ว่าที่อาศัยอยู่เนี่ยอยู่เนี่ยเนาะเดี๋ยวก็ที่ว่าที่อาศัยอยู่อาบาวินบ่เนาะเจ้าหน้าที่ป้องกันนี่เด้อหาดีกว่ามาใครจะเห็นสังเกตเด็ดตรงนี้มาดีกว่าเดี๋ยวเราอยู่ที่เด้อเนาะทุกที่เจ้าไหนนะเนาะแต่เมื่อไรยังกูไม่จัดสิ่งที่วันเดียวเราต้องทำเนี่ยมาเดี๋ยวบอกว่ากูสู้เรื่องนี้ได้มาถ้าหาตามมาหูทุกมุมบอกว่ากูตามมาชื่อเสียงไม่ยากเกะเนาะเป็นอะไรเด้อ ก็ที่เรามีสาวได้มาดาวดูยุ่งยิ่งทำอย่างไรเดี๋ยวไม่อะไรมุสลิมเจตนาที่อยากกูพิจารณาเพื่อแต่มันไม่กูอีกแล้วแต่มันไม่หูจะร้องเลยไอ้ตัววะเวทีมาป่าวเงินสาวได้สุดละยังอะไรมึงบอกว่าผู้อดีตยิ่งรู้อะอาจารย์ไหนตัวที่มาจะร้องเอ็นซีจีเชนี่มีตาเทียนตาเด็ดตัวกันสามคนสี่ตาเด็ดไม่รู้มีตรงไหนตัววังสาวได้เพื่อแต่เราเอาไม่เอาเลย
ถ้าเป็นเดียร์สวยสุขันหายาเดียร์เลือดเชนิดสุดทารีอังบักกาตู้กูเดียร์สวยสุขเกเรวัสดุเฮนนิคลีเทนเจ้าอุชุยมุดอุมาลังกูในงานนั้นยังเลือดเลมูเน่ลูบกูสายลงจมูกอากาเกวปีในเลือดลงปงมาเน่เดียร์เป็นสวยสุขเป็นเชนิดเลือดเชนิดอุตินดังกับจอบาร์เอ็มอีกวัวดัวยูดาดาเชนิดเดียร์เนี่ยพวกมันพวกมันเด็กเซ็กโก้ก็ดูเขาเซ็กโก้เนี่ยเชื่อเชื่อวิดีโอดาดีเอเซ็ตอินฟอร์เมชันเนี่ยพี่อันเจ้าเรติสาวเดียร์สวยทารี ถ้าผู้ชมพอได้ดูสารเด็ดเดี๋ยวสุดท้ายเราเนี่ยพี่อันเดียร์สรุปที่นี่ว่าตู้ในนี้เรามีพวกเงินที่สามวะเนาะเราสกปรกในงานนั้นจะให้พวกผู้ชมได้เข้าไปพวกเงินที่เราไม่รู้ที่ว่าเรื่องดูสารเด็ดอะไรเอาเป็นว่าปัจจัยสักแค่ไหนไอ้ปัจจัยสักหน่ะตู้พวกเงินแต่งเงินพวกเงินที่สามนั่นเป็นอะไรเท่าไหร่จะเป็นว่า
Victoria Mu Yong Jane is that I see Latin Maro, Kayakashin Kaling, Victoria Kurai Twasu get it, Dia Yong Jane B. Do Twasu get it, I three media go Pian Bioke Lusu B. Kalidane Queen Saya Popiamu Ubrine, Dia can appear Susuakaya to Baga Liba, Savia Bini De, Shinny Ukemonso, Shinny Sutali Ao. Now Victoria Baga Liba, Savia Bini De, Dia Lu Shinny, Dojuanu Ao. Victoria a Pagi, a Tone Uli Bawe. ໄປສາວຍະປີນີ້ດູສຽວເວດອູກໍວ່າເວສເທີນເຮນີຄລີເທນຈາອຸຊຸຍີຫມູກະດຽວຊ່ວຍສຸເກດາວ່າລາແມອັບດໍບາລາກູຍະນີມາໂຣເວສເທີນເຮວິດໂຕຣີຍາອຫມູກໍຊິດເຊວຸຊິບີໂຣລາແມອັບດໍບາລານະສັດຕຽນນີມາໂຣດໍສຸທາລີຍາຫູດຽວຊ່ວຍສຸທາແດອຫມູກໍປ່ຽນແລຊິດເຊວຸຊິບາເລຊິນ
မနက်ကဟောဆစ်ဆူရလက်ထက်တလျှောက်လုံးမှာလူခွေရင်ရဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာဆူဆူဝါးပြောဆူဝေဖန်တာတွေခံခဲ့ရဝူးပါတယ်အခုရွေးကောက်ပွဲနဲ့တက်လာတဲ့ NDA ရတာဆူရရဲ့လုတ်ပိုင်ခွင့်ပဲနင်းနေလို့လားတော်ရရှင်တွေဘလို့ယူဆကြပါလဲလာမယ့်အင်္ဂါနေ့ည10:00လေးစီစဉ်မှာဒီကြောင့်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလို့လည်းတော်ရရှင်တွေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီအိုအေးမြန်မာပိုင်းကိုပို့ထားမယ်ဆိုရင်
သမီးစ်အက်ဗီအိုနျူးစ်.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမဲ့တော်ရှင်တွေကိုကြည့်ပါရစေ။နောက်ထပ်အင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရချိန်မီဆက်သွင်းနိုင်ကြပါရဲ့ရှင်။အခုအီရတ်နိုင်ငံတွင်ကမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုလည်းအလှည့်ပေးပါဦးမယ်။ အီရတ်နိုင်ငံမှာတပတ်အတွင်းလူတရာကျော်သေဆုံးခဲ့ရတဲ့ဆန္ဒပြပွဲတွေဖြစ်ပြီးနောက်ရပ်ပိုင်အတွင်းမှာပဲပြည်ပြောင်းလဲရေးစီစဉ်သစ်တရက်ကိုအီရတ်ခေါင်းဆောင်တွေကကြေညာလိုက်ပါတယ်။မြို့တော်ဘက်ဒတ်မှာအင်္ဂါနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာတောင်ပိုင်းမြို့တွေကိုပါအနှိမ်မြန်ကူးစက်သွားတာကြောင့်ဒါကိုကင်တွယ်ဖို့အီရတ်အစိုးရအဖွဲ့ဟာစနေတညလုံးအစည်းအဝေးထိုင်ခဲ့
ဖြစ်ပြီးတော့ကျန်းဖတ်စံနာပြမှုတွေဖြစ်လာတာကြောင့်အာဏာပိုင်တွေကအင်အားသုံးလူစုခွဲခဲ့ရပါတယ်။ဣရတ်စန္ဒပြမှုနောက်ဆက်တွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတိကဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြမှာပါရှင်။
အကြံဖတ်ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မြို့လေကလမ်းတွေကိုရှင်းလင်းမှုတွေစတင်လုပ်နေတဲ့တနင်္လာနေ့မှာတော့ဘက်ကက်မြို့တော်အခြေအနေဟာငြင်းသက်သက်ဖြစ်နေပုံရပါတယ်။ဆန္ဒပြမှုတွေဟာကနဦးငင်းညာစွာဖြစ်ခဲ့ပြီးမဲ့လို့လူစုခွဲပို့လာတဲ့လူညွေးတပ်တွေနဲ့ဆန္ဒပြသူတွေကြားရုံးဆန်ခတ်ဖြစ်တာကြောင့်အကြံဖတ်မှုတွေဖြစ်ပြီးတော့လူတွေထိခိုက်သေဆုံးခဲ့ရတာပါ။ထိခိုက်သေ
ဖြစ်ပြီးတည်ဆုံးသူကတော့104ဦးပါ။အဲ့ဒီအထက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရောအရပ်သားတွေရောဆန္ဒပြသူတွေရောပါဝင်ပါတယ်
။ဆန္ဒပြမှုတွေကိုနှိမ်နင်းဖို့ညမထွက်ရမိတ်ထုတ်တာတွေနဲ့အင်တာနက်လိုင်းဖြတ်တာတွေကိုအစိုးရကလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေထွက်လာတော့လေလုံခြုံရေးတပ်တွေကမိသားပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။အဲ့ဒီမှာဆန္ဒပြသူတချို့ကရဲတွေကိုဂဲတွေနဲ့ပြစ်ပောက်ပြီးတော့ကားတာယာတွေကိုမိရှို့ပါတယ်။ဒါပြင်အချို့နေရာတွေမှာအစိုးရရုံးတွေကိုဖျက်ဆီးတာတွေအထိဖြစ်လာပါတယ်။မင်းနဖုံးတက်ထားတဲ့သူတွေကပုဂ္ဂလိကဒသင်းဌာနနှစ်ခုရဲ့ရုံးတွေကိုဝင်းအောင်စီးနှင်းတိုက်ခိုက်တာတွေလုပ်ပါတယ်။ဒါကြောင့်လည်းပဲအမက်အယ်ကာဖဂျီလိုမျိုးအီရတ်သတင်းတောက်တွေကဒီပေါ်မှာဒေါ်လာထွက်ခဲ့ကြပါတယ်။
ဟာမတ်ဝမဟာဝလတ
်ရေမီဒီယာယုံတွေကိုမီးလောင်တဲ့တွင်ပြီးပိတ်ပစ်ဖို့ကြိုးပမ်းတိုက်ခိုက်မှုတွေလွတ်လာခဲ့ပြီးတဲ့နောက်ဝင်းကြီးချုပ်အနေနဲ့ကတိုင်းပြည်ကိုမင်းမဲ့တိုင်းပြည်အဖြစ်ခံမလားအာဏာပြည့်ရှိတဲ့တိုင်းပြည်အဖြစ်ခံမလားရွေးရတော့မှာပါအခုအချိန်ကြီးကတော့မင်းမဲ့တိုင်းပြည်လို့ဖြစ်နေတာပါပဲ
ဝင်းကြီးချုပ်အက်ဒယ်အက်ဒူမာဒီရဲ့တနင်္ဂနွေနေ့ညညချက်ထဲမှာတော့ဝင်းငွေနည်းသူတွေအတွက်အင်အားအစီအမံတွေအလုပ်လက်မဲ့ထောက်ပံ့ကြေးတွေနဲ့တမွေးဝမ်းကြောင်းတင်နှံတွေပေးမယ်ဆိုတာတွေပါဝင်ပါတယ်
I will go and meet them without weapons.
ဘာလဲနဲ့မှမယူပဲကျွန်တော်သူတို့ကိုသွားတွေ့ပါမယ်။အဲ့ဒီမှာသူတို့လိုလားချက်တွေကိုနားထောင်ဖို့သူတို့နဲ့အတူနိုင်အတော်ကြာစကားပြောပါမယ်။အခြေအနေတွေပြေလျော့လာမယ်ဆိုရင်တော့လာမယ့်ရက်တွေအတွင်းမှာပဲကျွန်တော်ဘက်ကလှုပ်ရှားရှိတာတွေလှုပ်ပေးဖို့အစဉ်သင့်ပါပဲ။အပြန်အလှန်အားဖြင့်တော့ဘက်ကရက်လမ်းတွေနဲ့အခြားခရိုင်တွေကဆန္ဒပြပွဲတွေကိုရပ်ပေးဖို့ကျွန်တော်တောင်းဆိုပါတယ်။
လူမျိုးရေးတပ်ဖွဲ့ဝင်တွေပဲဖြစ်ဖြစ်ဆန္ဒပြသူတွေပဲဖြစ်ဖြစ်ဆန္ဒပြမှုဖြစ်စင်မှာတည်ဆုံသွားတဲ့သူတွေကိုအာဇနီဖြစ်တတ်မှတ်ပြီးတော့သူတို့ရဲ့ကြံရေးတက်ပြီးသားစုတွေအတွက်နိုင်ငံတော်ကနေပြီးတော့ထောက်ပံ့ပေးသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပါလီမန်ကြီးကဲကလည်းဆန္ဒပြသူတွေတောင်းနေတဲ့အဂတိလဲစားမှုတိုက်ဖြတ်ရေးကိုဆောင်ရွက်ပါမယ်လို့ကတိပြုခဲ့ပါတယ်။စေညစ်မှာတော့ညမထွက်ရအမေတွေကိုပြန်ရောက်ခဲ့ပြီးအခြေအနေတွေအတန်တင့်ကောင်းမွန်လာတယ်လို့ဘက်ဒက်မြို့ကန်တူကပြောပါတယ်။
It is relatively better.
ညမထွက်ရမိန်လည်းရုပ်သွားပြီဆိုတော့အခြေအနေတွေပိုကောင်းလာပါတယ်။ပါလီမန်အကြီးကဲနဲ့ဝန်ကြီးချုပ်တို့ရဲ့ဆုံးဖြတ်ချက်ကတိတွေတကယ်ဖြစ်လာမယ်လို့မျှော်လင့်ပါတယ်။ Iraq ပြည်သူတွေမှာလည်းကတိကွက်တွေကြားရတာနဲ့အတော်ကြီးငွေစိတ်ပြက်နေပါပြီ။သူတို့ဆုံးဖြတ်တဲ့အတိုင်းတကယ်ဖြစ်လာမယ်တကယ်လုပ်မယ်လို့ပဲမျှော်လင့်ပါတယ်
။ Iraq နိုင်ငံဟာကမ္ဘာပေါ်မှာရင်းနှီးထုတ်လုပ်မှုအများဆုံးတိုင်းပြည်တစ်ခုဖြစ်ပေမဲ့လို့သူ့ပြည်သူတန်း40အတော်များများကတော့စီးရင်မွေးတည်ကြပါတယ်။ဒီလိုအခြေအနေတွေတိုးတက်လာအောင်လုပ်ပေးမယ်ဆိုပြီးတော့လွန်ခဲ့တဲ့တစ်နှစ်ကပဲအာဏာရလာတဲ့ဝန်ကြီးချုပ်အဒူမာဒီအတွက်ကတော့အခုဒီဆန္ဒပြပွဲတွေဟာစိန်ခေါ်မှုတရားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ဖြူရီမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေး යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘောဓုတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ညနေပိုင်းထုတ်လွှင့်ချက်တွေကို VOE Internet ဆာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190ကနေလည်းနားဆင်နိုင်ပါတယ်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မောင်ကတက်တက်ပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းက IS ဆက်သွေးကြွားရဲ့ပေါ်နှိမ်နေတဲ့စစ်စင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနံ့ရအောင်တိုက်ခိုက်ပေးခဲ့တဲ့အမေရိကန်တပ်တွေအနေနဲ့နောက်စစ်စင်ရေးတွေမှာပါဝင်တော့မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဂျက်တာရဲ့အာဒိုဝါနဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်ပြောကြားစဉ်အတည်ပြုခဲ့တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်သမ္မတကိုတရားစွဲနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လှုပ်ရဟာပြစ်မှုကြီးကျူးလွန်တာဖြစ်တယ်လို့သမ္မတထရမ့်ကစွပ်စွဲပြောဆိုပြီးတဟာနိုင်ငံတော်တစ္ဆာဖောက်မှုလို့တော့မှဆိုခဲ့ပါတယ်။ဒါအပြင်သမ္မတရဲ့လှုပ်ရတွေနဲ့ပတ်သက်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ပါတယ်။သမ္မတကိုတရားစွဲနိုင်အောင်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံသားရေးစီကံထိန်းသိမ်းရေးကော်မတီတွေကနေအစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေချိန်မှာပဲသမ္မတကအခုလိုတိုက်ခိုက်ဝေဖန်နေတာဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလှုပ်တဲ့တဲ့အတိုင်းမလှုပ်ခဲ့တဲ့အလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လှုပ်ရအတွက်တာဝန်ခံရမယ်လို့အီရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဖက်ဆာဒါစစ်တီအရက်ကစစ်တပ်ကိုလည်းရုပ်သိမ်းခဲ့ပါတယ်။ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Santos ဖြစ်ပါတယ်။အခုကျမတို့အသံလှည့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းထုတ်လွှင့်ပေးမယ် Video ရဲ့နေ့စဉ် TV အစီအစဉ်ကို Index 70နဲ့ Mia 73တို့ကနေပြီးတော့နားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြမကျေးဇူးပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ Video ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this